အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ
် And we must remember that the Taliban was and remains a terrorist organization
တာလီဘန်တွေဟာတစ်ချိန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်ပြီးအယ်ခိုင်ဒါအဖွဲ့နဲ့လည်းအဆက်မပြတ်သေးပါဘူးဘလို့လူတွေနဲ့ဆက်ဆံနေရတယ်လဲဆိုတာကျွန်တော်ကတော့ရှင်းရှင်းလင်းလင်းမြင်ပါတယ်လို့အမေရိကန်ပူးတွဲစီးပွားရေးချုပ်များဥက္ကဋ္ဌဘိုချိုချီမတ်မီလကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုလိုက်တာပါနှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုတ်သိမ်းရမှာဖီယိုဖီရဲ့အခြေအနေတွေကြုံရတဲ့ပုံဝေဖန်မှုတွေကြီးကြဲထွက်ပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကလွှတ်တော်မှာအမေရိကန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးတွေအပြင်းထန်မေးခွန်းထုတ်ခံခဲ့ရတာပါတာလီဘန်တွေတင်ပိုက်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံသားတွေနဲ့တပ်ဖွဲ့ဝင်တွေရုတ်သိမ်းရေးအစီအစဉ်တွေအလောတကြီးလုပ်ခဲ့ရတာကြောင့်အစောပိုင်းမှာဖီယိုဖီရဲ့ကြုံခဲ့ရပေမဲ့မျှော်လင့်ထားတာတဲ့အောင်မြင်မှုရတဲ့အကြောင်းလဲအမေရိကန်ထိပ်တန်းကာဝေးရရှိတွေကကာဝေးပြောဆိုသွားကြပါတယ်ကာဝေးဝန်ကြီးလွိုင်းအော့စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လဲအင်္ဂါနေ့ကတက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရဲ့ကြားနာပွဲမှာပြောဆိုသွားတာပါသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အစီအမံတွေနဲ့ပတ်သက်လို့ကြားနာပွဲမှာလွတ်တော်အမတ်တချို့ကအပြင်းထန်ဝေဖန်ခဲ့ကြပေမဲ့ကာဝေးဝန်ကြီးကတော့အမေရိကန်သမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးအစီအစဉ်ဖြစ်အခက်အခဲတွေကြုံရပေမဲ့အောင်မြင်မှုရတဲ့အကြောင်းလဲပြောဆိုသွားပါတယ်